ရနာရှင်စန့်ကျင်ရေးပြည်သူတွေရဲ့ခုခံတွန်းလှန်စစ်စတင်ပြီလို့အမျိုးသားညီညွတ်ရေးအစိုးရကဒီကနေ့ကြေညာလိုက်တဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကရောဘယ်လိုသဘောထားတွေရှိနေပါလဲ။လက်နက်ကိုင်အဖွဲ့အများစုကတော့အချိန်တိုကာလအတွင်းတိကျတဲ့အဖြေပေးဖို့အဆင်သင့်မရှိသေးတဲ့အခြေအနေမှာရှိနေပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ရှင်။
2020ရွေးကောက်ခံအမတ်တွေနဲ့စစ်တပ်ကအာဏာသိမ်းနောက်ကိုဆန့်ကျင်တဲ့တိုင်းသားအင်အားစုတွေစုဖွဲ့ထားတဲ့ NUG ကအမျိုးသားညီညွတ်ရေးအစိုးရကလူလူတော်လှန်ရေးစတင်ပြီဖြစ်ကြောင်းနဲ့တိုင်းသားလက်နက်ကိုင်တွေပြည်သူ့ကာကွယ်ရေးတပ်တွေနဲ့အတူပြည်သူတရက်လုံးအနေနဲ့ဆက်အနာရှင်ကိုတွန်းလှန်တိုက်ဖျက်ဖို့ဒီကနေ့စက်တင်ဘာ9ရက်မနက်၈နာရီမှာကြေညာလိုက်တာပါ။ဒီဒေးလို့အများသိထားတဲ့ဒီကြေညာချက်အပေါ်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့သဘောထားအမြင်ကိုသိနိုင်ဖို့ VOA ကဆက်သွယ်မေးမြန်းရမှာ KIA ကရှင်လက်နက်ကိုင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်။ KO ဘူကော်မတီအနေနဲ့ဒီလူမျိုးချီရဲ့ကျညာချက်အပေါ်မှာသဘောထားသူကြံတာတွေတုံ့ပြန်တာတွေဘာမှမလုပ်ရသေးဘူးခကြဘူကော်မတီကအဲ့ဒါညှားတာအတမရှိတဲ့ခကြတော့ကျွန်တော်လည်းသူတို့သူတို့ဟောတာဘာမှထေချာနိုင်မှုဖြစ်နေတယ်ခင်ဗျာ။
KIO လိုပဲ NCA ကတနိုင်ငံလုံးအပြည့်အစုံချုပ်မှာလက်မှတ်ထိုးမထားတဲ့ TNL ကတအံပလောင်တပ်ဖွဲ့ကလည်း NUG ရဲ့အရေးပေါ်ထုတ်ပြန်ချက်ပေါ်တစုံတရာထုတ်ပြန်မှုအထက်ကညွှန်ကြားထားတာမရှိသေးကြောင်းဘုံမူတအိုက်ကျော်ကပြောပါတယ
်။ကျေကျေလက်မှတ်ချက်ပြတာမရှိသေးဘူးလား။ဒီဟာကတကယ်ကိုဆိုရတယ်ကျွန်တော်ဘာမှမသိသေးဘူးလေဟုတ်ပါ
NUG ရဲ့အရေးပေါ်ထုတ်ပြန်ချက်နဲ့ပတ်သက်ပြီးသဘောထားထုတ်ပြန်မှုဘိုးကော်မတီအစည်းအဝေးခေါ်မခေါ်ဆိုတာနဲ့ပတ်သက်ပြီး TNL ပါဝင်ပြီး AA ရခိုင် MNDA ကိုကန့်အဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့ညီနောင်မဟာမိတ်တွေအနေနဲ့လည်းဒီအချက်ပေါ်မှာဆွေးနွေးဖို့ရှိမရှိဆိုတာလည်းမသိရသေးကြောင်းပြောပါရယ် MNDA ကိုကန့်အဖွဲ့ရဲ့ပြန်ကြားရေးအဖွဲ့ကိုလူမှုကွန်ရက်ကတဆင့်မေးမြန်းရမှာတော့တိကျတဲ့သဘောထားထုတ်ပြန်တာမရှိသေးကြောင်းနဲ့ MNDA အနေနဲ့ပြည်သူတွေနဲ့အတူယက်တီမှာဖြစ်ကြောင်းသာထုတ်ပြန်ထားပါရယ် NCA အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့စေဖွဲ့ရဲ့ညီငယ်လေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ဖြစ်တဲ့ PPSD ကတော့ဒီကနေ့ online ကနေပုံမှန်ဆွေးနွေးပွဲတရက်ကျင်းပနေပြီး NUG ရဲ့ကြေညာချက်နဲ့ပတ်သက်ပြီးဆွေးနွေးတာမရှိပါဘူး။ NUG ရဲ့ကြေညာချက်နဲ့ပတ်သက်တဲ့သဘောထားကိုတော့ဗုဒ္ဓဦးလေးမှဆွေးနွေးပွဲရှိကြောင်းဘုံမူကြီးခွန်ဦးကကပြောပါတယ
်။ကျွန်တော်တို့ဆွေးနွေးတော့ရဒီနေ့မှပြရတော့လိုက်လို့မမှီသေးဘူး။ဒါလည်းတော့နဲ့ထုတ်ကြလဲကြောတော့နောက်ကံပါရှိကြလဲသူတက်ကက်ကပါလဲပေါ့ဗျာအဲဒါကျွန်တော်မနေ့ကမှအဲ့ဒီကိစ္စဆွေးနွေးပါဗျာဒီနေ့ကတော့အာဆီယံကုတ္တလလာလာကိုသူရဲ့ပလန်ကိုကျွန်တော်နေနဲ့ကြိုးကြတဲ့အကြောင်းနဲ့ဖြည့်ကျော်အောင်လုပ်နိုင်အောင်လဲကျွန်တော်လည်းဝိုင်းဝန်းကူညီမဲ့အကြောင်းပါအဲ့ဒီလိုတော့သဘောထားချတာ
အာဆီယံအထူးသဖြင့်မှန်ကတော့ကိုဗစ်ကပ်ရောဂါတိုက်ဖျက်ရေးအတွက်လူသားချင်းစာနာတဲ့အကူအညီပေးဖို့လေးလအပြစ်ကတ်ရက်ဆက်ဖို့တိုက်ထွန်းတာပါPPSD မှာပါဝင်တဲ့တိုင်းသားလက်နက်ကိုင်10ဘွဲကတော့ NUG နဲ့ပူးပေါင်းဆောင်ရွက်ရေးကိုတပ်ဖွဲ့ချင်းအနေနဲ့ဆုံးဖြတ်ဆောင်ရွက်ဖို့မူချတာကြောင့်နဲ့အချို့အဖွဲ့တွေအနေနဲ့တတိယအင်အားစုအဖြစ်ရည်တည်ဖို့ရည်ရွယ်ထားကြောင်းဗိုလ်မှူးကြီးခွန်ဦးကကပြောပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခင်းရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ NUG ရဲ့ကြေညာချက်ကိုတကြံမြောက်သာဖြစ်တယ်လို့ပြောဆိုထားပြီးတစ်ဆက်တည်းမှာပဲအခုလိုသတိပေးထားပါတယ
်။ဒီကအကြမ်းဖက်အဖွဲ့တွေနဲ့တချို့ရည်ကိုဖယ်နေပူးပေါင်းပြီးတော့ကြာဒါအဆောင်ရှားမျိုးရွာတွေကိုတိုက်ခိုက်တာတွေအဝေးကနေပစ်ခတ်တာတွေလုံးဆောင်လာနိုင်တယ်လုံးဆောင်လာနိုင်ပါတယ်ပြီးရင်ကျမျိုးတွေမှာဒီလိုလိုအထိတ်လန့်ဖြစ်အောင်ဒါမျိုးပေါ်မှာဖောက်ခွဲဖြည့်ဆည်းမှုတွေဒါလုံးဆောင်လာနိုင်ပါတယ်လုံးလည်းလုံးဆောင်နေတာပဲဖြစ်ပါတယ
်စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ကချင်လက်နက်ကိုင် KIO ပြန်ကြားရေးတောင်းခံဗိုလ်မှူးကြီးနော်ဘူးကတော့ NUG ကစစ်ဖြစ်ပြီလို့ကြေညာထားတဲ့အတွက်ဘယ်မှမဆိုဖြစ်နိုင်တာကိုအခုလိုပြောပါတယ်
ကျပေါ်ရတော့အချိန်မရဖြစ်လာနိုင်တော့ရှိတာပေါ့
ဒီရပိုင်းနေအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဖောင်းဆိုင်ဘက်မှာစစ်ကောင်စီတပ်နဲ့ MNDAA ကိုကွန်တပ်တွေကြားတိုက်ပွဲဖြစ်ပွားတာရှိသလိုလားရှုံမြို့အနီးမှာလည်း KIA နဲ့တိုက်ပွဲတွေဖြစ်ပွားတာရှိနေပါတယ်ဒီကနေ့မနက်ပိုင်းမှာသတင်းလိုက်တိုင်းပလောနဲ့စကိုင်းတိုင်းဟောမလင်းဘက်မှာတိုက်ပွဲတွေဖြစ်ပွားကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးမြတ်စစ်ကောင်စီဘက်ကတော့ညင်းဆိုထားပါတယ်ခင်ဗျာ